တရာရှင်များရှင်လူတွေရဲ့အချက်အလက်ကိုဟက်ကာတွေခိုးတာခေစားလာနေတဲ့အပေါ်စိုက်ဘာလုံခြုံရေးအတိုင်းဝိုင်းမှာဘာတွေလှုပ်ဆောင်နေကြသလဲမိမိအတူဦးအနေနဲ့ဘာတွေလှုပ်ဆောင်တင်တယ်လဲဆိုတဲ့အကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်ဩစတြေးလျနိုင်ငံမှာဒီနှစ်ပိုင်းအတွင်းလူတွေရဲ့အချက်အလက်တွေဆက်တိုက်ဆိုသလိုအခိုးခံရမှုတွေဖြစ်ပေါ်နေပါတယ်။အရင်နှစ်ကစပြီး Optus Phone Company ကိုအသုံးပြုသူလူဆယ်သန်းနီးပါးလောက်ရဲ့အချက်အလက်တွေကို hacker တွေကခိုးယူခဲ့တယ်လို့ Medibank နဲ့ AMH ကျန်းမာရေးအာမခံဝန်ဆောင်မှုကိုအသုံးပြုသူလူပေါင်း6သန်းလောက်လည်းအချက်အလက်ခိုးယူခံခဲ့ရတယ်လို့ဘဏ်ဝန်ထမ်းတချို့ရဲ့အချက်အလက်နဲ့ The Good Guys လုပ်ငန်းရဲ့အချက်အလက်တွေအခိုးခံရတဲ့အပြင်ဒီနှစ်ထဲမှာတော့ Latitude Financial Service ကပါအချက်အလက်တွေခိုးခံလိုက်ရတာဖြစ်ပါတယ်။ Australia နဲ့ New Zealand က Latitude ငွေရေးကြေးရေးဝန်ဆောင်မှုအသုံးပြုသူလူပေါင်း 33,000 ရဲ့အချက်အလက်တွေအခိုးခံရတယ်လို့အဲ့ဒီကုမ္ပဏီကကနဦးမှာပြောဆိုခဲ့ပေမဲ့အခုဆိုရင်ကနဦးပြောဆိုချက်ထဲများစွာအခိုးခံရတာဖြစ်ပြီးလူပေါင်း 14,000 ရဲ့အချက်အလက်အခိုးခံရတာလို့သိရပါတယ်။ Latitude Financial ဟာ Buy Now Pay Later ဝန်ဆောင်မှုပေးတာဖြစ်ပြီးမတ်လ16ရက်နေ့မှာအချက်အလက်တွေစတင်အခိုးခံလိုက်ရတာဖြစ်ပါတယ်။အခုဆိုရင်လူပေါင်းတန်းနဲ့ချီရဲ့ Driver License အခိုးခံရတယ်လို့တခြား data အချက်လက်နဲ့ passport number တွေပါအခိုးခံရတာလည်းဖြစ်ပါတယ်။ New South Wales တက်ဂရူက cyber လုံခြုံရေးဆိုင်ရာဌာနရဲ့ပါမောက်ခ Sanjay Jha ကတော့လူတွေရဲ့အချက်လက်တွေကိုကာကွယ်ပေးမဲ့တောက်တင်တဲ့ဥပဒေတွေလိုအပ်နေပြီဖြစ်တယ်လို့ပြောပါတယ်။ Latitude Financial ရဲ့အချက်လက်ခိုးခံရမှုမှာလွန်ခဲ့တဲ့2005ခုနှစ်ကတည်းကအချက်လက်တွေအများအပြားကိုဆက်လက်ထိန်းသိမ်းထားရဆိုတာကိုသိရတဲ့အပေါ်လဲစိုးရင်မကင်းမှုဖြစ်နေကြပါတယ်။လူတွေရဲ့အချက်လက်တွေကိုလိုအပ်တဲ့အချိန်လောက်သာထိန်းသိမ်းထားရမယ်ဆိုတဲ့စည်းမျဉ်းဥပဒေတွေထားရှိဖို့လိုအပ်ပြီးအဲ့ဒီဥပဒေချိုးဖောက်ရင်ဘယ်လိုပဲပုံအပြစ်ပေးမလဲဆိုတဲ့ဥပဒေတွေကိုချမှတ်ဖို့သင့်ပြီလို့ပညာရှင်တွေကတောင်းဆိုကြတာဖြစ်ပါတယ်။cyber လုံခြုံရေးရာဝန်ကြီးကလဲအိုနေကလည်းအွန်လိုင်းပေါ်မှာအချက်လက်ခိုးယူမှုတွေဟာအင်မတန်ကိုစိုးရင်ဖွယ်ရာဖြစ်တယ်လို့ပြောပါတယ်။အချက်လက်ခိုးယူတဲ့အထက်မှာ driver license ပါဝင်တဲ့အတွေ့ကား license ထုတ်ပေးသူတွေကနံပါတ်1တွေနဲ့လုံခြုံမှုအစ်စ်တွေလှုပ်ဆောင်ပေးထားတာတွေရှိပါတယ်။အခုဆိုရင်လူတွေရဲ့ passport နံပါတ်လည်းအခိုးခံရတဲ့အတွေ့စိုးရင်မကင်းမှုဖြစ်နေကြပေမဲ့လည်းနိုင်ငံခြားရေးအရာနဲ့ကုန်သွယ်ရေးဝန်ကြီးဌာနကတော့မိမိအသုံးပြုနေတဲ့ passport နံပါတ်ကိုဆက်လက်အသုံးပြုနိုင်ကြတယ်လို့အတည်ပြုပြောဆိုခဲ့ပါတယ်။ဒီအကြောင်းတွေနဲ့ပတ်သက်ပြီး Melbourne မြို့က cyber လုံခြုံရေးဆိုင်ရာကျွမ်းကျင်သူ Nantip နဲ့ဆက်သွယ်ဆွေးနွေးထားပါတယ်။ဒီလိုအချက်အလက်တွေအခိုးခံရပြီဆိုရင်ဘာတွေလှုပ်ဆောင်တင်တယ်လဲအဲ့ဒီလိုမျိုးဆက်လက်ပြီးအခိုးမခံရအောင်အစိုးရအနေနဲ့ရောတခြားအဖွဲ့အစည်းစုံတွေကပါဘာတွေလှုပ်ဆောင်နေကြပြီလဲဆိုတာနဲ့ပတ်သက်ပြီးမန္တန်ထစ်ကပြောပြထားပါတယ်။အရင်ဦးဆုံးဘလူကနေဘလူအခိုးခံရတယ်လဲမိမိအချက်လက်အခိုးခံရတဲ့အခါဘာတွေလှုပ်ဆောင်ထားတဲ့တယ်လဲဆိုတာနဲ့ပတ်သက်ပြီးမန္တန်ထစ်ကအခုလိုရှင်းပြထားပါတယ်။ဟုတ်ကဲ့အခုလိုမျိုးပေါ့နော်ကျွန်မဆိုရင်လဲအချက်လက်ခိုးခံရပြီဆိုရင်မပါတဲ့အခောက်တွေနည်းတယ်လေနော်တော်တော်လေးကိုအချက်လက်တွေခိုးခံနေရပြီကျမကိုယ်တိုင်လည်းအဲ့လိုမျိုးဖြစ်တာပေါ့နော်အဲ့တော့အဲ့လိုမျိုးတွေဖြစ်လာပြီဆိုရင်ဘယ်လိုလှုပ်ဆောင်ထားသင့်ပါတလဲရှင
်ဟိုဘယ်လိုလှုပ်ဆောင်ထားသင့်တလဲလို့မပြောချင်ပါတခြားအချက်ကတော့လေဘာလို့အဲ့လိုမျိုးဖြစ်ကြတယ်လဲဆိုတော့အာဩစတြေးလျတခြား European နိုင်ငံတွေနဲ့နိုင်ရှင်လို့ရှင်ဩစတြေးလျနိုင်ငံမှာ privacy law နဲ့ပတ်သက်တဲ့ပြစ်ဒဏ်ပေးမှုတွေကလဲပါတယ်အဲအဲအကြောင်းမလို့ you know company တွေက driver license တွေ information တွေယူထားပြီးလို့ရှင်တို့မလို့အပ်တဲ့အချိန်မှာတို့က delete လောက်ရမှာလေတို့ကတကယ်တမ်းဆိုတို့က legally က9နှစ်ပဲတို့ကထိန်းသိမ်းထားလို့ရတယ်တို့မလို့အပ်တော့လို့ရှင်တို့ပြန် delete လောက်ပေးရမယ်ဒါပေမဲ့ Australia နိုင်ငံမှာကခဏနဲ့ကြော်သွားပြီဆိုလို့ရှင်အဲ့ဒီ data တွေကို delete ပြီးဖြစ်စေမ delete ပြီးဖြစ်စေအာတွားစစ်မဲ့သူကမရှိဘူးတို့အဲ့ privacy law ကိုချိုးဖောက်လို့ရှင်လဲတို့ပြစ်ဒဏ်ပေးမဲ့ law ကမရှိသေးဘူးအဲ့ကြောင့်မလို့ company အများစုကဟိုအများကြီးစုထားကြပြီးတော့မှအခုကျတော့ဟိုဗာလဲ data breach ဖြစ်သွားတဲ့ခါကျတော့ information တွေအများကြီး breach ဖြစ်သွားခြင်းပေါ့နော်ဒါအဲ့လားကျတော့အဓိကအကြောင်းရင်းပေါ့နော်တကယ်လို့ကိုယ့်ရဲ့ data breach ဖြစ်ခံရပြီဆိုလို့ရှင်ပထမဆုံးစမ်းစစ်ကြည့်ရမှာကျတော့ by information တွေပါသွားလဲအာနာမည်တွေမွေးနေ့တက်ခရစ်တွေဖုန်းနံပါတ်တွေ email address တွေပါသွားလားအဲ့ဒါတွေကြည့်ပေးရမယ် တကယ်လို့ကိုယ့်ရဲ့ ID document ဒါဘောနော် driver license လေးပါပါခဲ့လို့ရှိရင် for example ဟိုဟာဗလဲ Victoria မှာနေလို့ရှိရင်အဲ့ Vic Road မှာသွားတော့မှကိုယ့်ရဲ့ driver license အစ်စ်ကိုပြန်လျှောက်ရပါမယ်တကယ်လို့ကို medical card တွေပါသွားခဲ့ပြီးရှိတော့အဲ့ medical card အစ်စ်ပြန် download ရပါမယ်အဲ့ဒါတွေလုပ်ပြီးတဲ့အပြင်ဟိုတကယ်လို့ Optus Bridge မှာပဲဖြစ်ဖြစ် Latitude Bridge မှာပဲဖြစ်ဖြစ်ပေါ့နော်သူတို့ကွန်ပဏီကညော်ကျေးတော့မဟုတ်ပါဘူး compensate ပေးတဲ့အနေနဲ့သူတို့က ID Care ဆိုတဲ့ service ပေးပါတယ်အဲ့ ID Care ဆိုတဲ့ service ကကိုယ့်ရဲ့ ID တွေကိုဘယ်သူကသုံးနေလဲအဲ့လိုမျိုးဘာ protection ပေးနိုင်မလဲဆိုတော့အကြံဉာဏ်ပေးတဲ့ service ပေါ့နော်အဲ့ ID Care မှာ phone call ပြီးတော့ကိုဘာလုပ်ရလဲဘာအကြံဉာဏ်ပေးနိုင်မလဲဆိုတော့တော့မေးလို့ရပါတယ်အဲ့ဒါကတော့ဟိုဗာလေကုမ္ပဏီတွေကပေးတဲ့ဟာပေါ့နော်တကယ်လို့ကိုကအဲ့ဒါတွေကိုမပြည့်စုံဘူးထင်လို့ရှင်ကိုကိုကိုအတွက်ကကြတော့လေကိုရဲ့ financial protections အနေနဲ့ကြတော့ကုမ္ပဏီတွေရှိပါတယ် credit union တွေမှာလေတစ်လောက်ကို15ချက်ပေးပြီးတော့မှကိုရဲ့ ID ကို protection ယူလို့ရပါတယ်အဲ့ဒါကြောင့်သူကဗာလုတ်ပေးလဲဆိုတော့ကိုနာမည်နဲ့ credit liability ဖြစ်စေကိုကိုဟန်ဆောင်ပြီးတော့မှ identity theft ပေါ့နော်လုတ်တီဖြစ်စေအဲ့ဒါကိုသူက protection service ပေးပါတယ် for example Equifax လို့ခေါ်တဲ့ company မှာဆိုတလောက်15ချက်ပေးလို့ရှင်ကိုနာမည်လိပ်စာတွေနဲ့လုံးဝလာယူလို့မရအောင်သူတို့တားဆီးပေးပါတယ်ပြီးတော့မှကိုရဲ့ ID ယူပြီးတော့မှတခြားဟိုဘယ်လိုပြောမလဲပတ်စံချီးတာတို့အကျွေးယူတာတို့အဲ့ဒါတွေမျိုးတွေပြုလုပ်လို့မရအောင်သူတို့က protection ပေးပါတယ
်အော်ဟုတ်ကဲ့ပါရှင်အဲ့ဒါတွေကတော့ကိုရဲ့အချက်လက်တွေအခုခံရတဲ့အထက်ပိုင်းဘာတွေလှုပ်ဆောင်ရမလဲဆိုတာတွေပေါ့နော်အဲ့ဒါအခုဆိုရင်အစိုးရတွေကလည်းဓာရီကိုတော်တော်လေးကိုဟိုမီးမောင်းထိုးပြီးတော့လှုပ်ဆောင်လာတာရှိတာပေါ့လေပြီးတော့ဟိုသတင်းမီဒီယာတွေမှာဆိုရင်လည်းနေ့စဉ်နေ့ပါလောက်ဒီအကြောင်းတွေကိုပြောဆိုဆွေးနွေးကြတာရှိတယ်ပညာရှင်တွေကလည်းလူတွေရဲ့အချက်လက်ကိုထိန်းသိမ်းထားတာနဲ့ပတ်သက်ပြီးတော့ဥပဒေတွေပြဋ္ဌာန်းဖို့အစီအမံအသစ်တွေပြဋ္ဌာန်းဖို့ဆိုပြီးတော့တောင်းဆိုတာမျိုးတွေရှိလာတယ်လေအဲ့ဒီတော့အခုလိုမျိုးဖြစ်လာတာကလည်းတစ်နှစ်ကျော်လာပြီဆိုတော့အခုဆိုရင်အစိုးရအနေနဲ့ကောပြီးတော့ဒီဟို cyber လုံခြုံရေးဆိုင်ရာဟိုဘယ်လိုပြောမလဲအဖွဲ့အစည်းတွေအနေနဲ့ရောဘာတွေလှုပ်ဆောင်နေကြပြီလဲရှင
်အစိုးရဖက်အနေနဲ့ကတော့ Optus နဲ့ Medibank data breach ဖြစ်ပြီးတဲ့နောက်ပိုင်းမှာဩစတြေးလျနိုင်ငံအတွက်ပေါ်တော့ပထမဆုံးတော့ Cyber Security Minister တို့ခန့်အပ်လိုက်တယ်ဟို Home Affairs Minister Claire O'Neil ပေါ့နော်သူကကြတော့သူ Cyber Security Minister ရာထူးကိုယူလိုက်တယ်ပြောသူကမလုပ်ပေးလဲဆိုတော့ government ရဲ့ vision တစ်ခုအနေနဲ့ပေါ့နော်2030မှာ Australia နိုင်ငံဟာကမ္ဘာပေါ်မှာဟိုဟာ cyber secure အဖြစ်ဆုံးနိုင်ငံဖြစ်ရမယ်ဆိုတော့ strategy vision တစ်ခုသူတည်ထောင်လိုက်တယ်အဲ့ strategy နဲ့ပတ်သက်ပြီးတော့မှသူကအခု2023ကနေပြီးတော့မှ2030အတွင်းပေါ့နော် government ကနေပြီးတော့မှ 1.7 billion investment လုပ်ပေးပြီးတော့မှ cyber security improvement cyberပန်းနဲ့ပတ်သက်ပြီးတော့မှဖူးရဖက်အနေနဲ့ကဘာတွေလှုပ်ဆောင်ပေးရမလဲဘာတွေလှုပ်ဆောင်တင်လဲအဲ့လိုမျိုးအကြံဉာဏ်တွေကိုသူတို့ paper submission တောင်းထားတယ်ပေါ့နော် a cyber security strategy မှာဘာတွေပါလဲဆိုတော့နိုင်ငံတစ်ခုလုံးအနေနဲ့ဟိုဘယ်လိုပြောမလဲ cyber security ဒီပညာတွေတိုးတက်လာအောင်ပြီးတော့မှ Australia နိုင်ငံနဲ့ economy တွေကိုထိပါလို့မရအောင်ဘာတွေလှုပ်ဆောင်ရမလဲပြီးတော့မှကိုရိုရဲ့ critical infrastructure ပေါ့နော်ကိုရိုကိုရေတွေပေးနေတယ်လျှက်စင်ကြီးတွေပေးနေတယ်ပြီးတော့မှအစားအသောက်လူနေထိုင်မှုနဲ့ပတ်သက်တဲ့ဟို service တွေကိုပေးနေတဲ့လုပ်ငန်းတွေအားလုံးကိုတို့ critical infrastructure လို့ခေါ်တယ်လေအဲ့ critical infrastructure ကို cyber impact cyber ထိခိုက်မှုမရှိအောင်ဘယ်လိုလုပ်ပေးရမလဲဘယ်လို policy တွေထောက်တင်တယ်လဲဆိုတာကိုတို့အကြံဉာဏ်တောင်းခံထားပါတယ်နောက်တစ်ခုကဟို internationally ပေါ့နော် Australia တခြားနိုင်ငံတွေနဲ့ပူးပေါင်းပြီးတော့မှနည်းပညာတွေဖလှယ်မယ်ပြီးတော့မှပူးပေါင်းလှုပ်ဆောင်ဖို့အခွင့်အလမ်းတွေဘယ်လိုမျိုးလုပ်တင်နေဆိုတာကိုသူတို့ကအကြံဉာဏ်တောင်းဆိုထားပါတယ်အဲအကြောင်းမလို့ဟိုဟာဗါလဲဟိုလူတိုင်းอ่ะပေါ့နော်သူတို့အခုတောင်းဆိုထားတာကြတော့ discussion paper လူတိုင်းอ่ะ submit လို့လုပ်လို့ရတယ် 1.7 million လို့ပေးနေရမှာသုံးတင်တယ်လဲလည်းဘယ်လိုနည်းလမ်းတွေကိုအစိုးရဦးစားပေးတဲ့လေဆိုတော့သူကကြံကြံတောင်းခံထားပါတယ်အဲ့တည်းမှာဗါရီပါလဲဆိုတော့ဟိုဗါလဲ cyber security education ပေါ့နော်ဟိုအခုကကြတော့လူတွေများစုက cyber security အကြောင်းကိုသိနားမလဲကြတော့ဟိုတိုင်းလူပြည်သားတွေကိုဘယ်လိုမျိုး education and awareness ပေးမလဲပြီးတော့မှအဲ့ cyber security မှာလုပ်ဖို့လုပ်သားတွေကိုလည်းဘယ်လို investment နဲ့ training တွေပေးရမလဲဆိုတော့သူကကြံကြံတောင်းခံထားပါတယ်
ဟုတ်ကဲ့ခုနပြောတဲ့အထက်မှာဟိုစိုက်ဘာလုံခြုံရေးနဲ့ပတ်သက်ပြီးတော့ပညာပေးအစီအစဉ်တွေလည်းပြုလုပ်သွားဖို့ရှိတယ်ဆိုတာမျိုးပေါ့နော်ဥပမာကျွန်မတယောက်အနေနဲ့ဆိုရင်အဲ့ဒီလိုပညာပေးအစီအစဉ်မျိုးကိုတကယ်ကိုလိုချင်တယ်ကို့အတွက်လည်းလိုအပ်တယ်လို့ထင်တယ်လေဘာဖြစ်လဲဆိုရင်အခုဆိုရင်Optus အချက်လက်ခိုးခံရတဲ့အထက်မှာကိုကလည်းပါတယ်တခြားအခုအချက်လက်ခိုးခံရပြီဆိုရင်လည်းပါနေတယ်ဆိုတော့စိတ်ထက်မှာကိုဟာကိုမလုံးမချုံမျိုးဟိုခံစားနေရတာပေါ့နော်အဲ့တော့အခုဆိုရင်ကိုမသိတဲ့ဖုန်းလာပြီဆိုရင်လည်းကရင်ကောင်းမလားမကရင်ကောင်းမလားပြီးသူတို့ပြောလိုက်ရင်လည်းသူတို့ပြောတဲ့လူရောဟုတ်ရဲ့လားဆိုပြီးတော့မယုံရဲဘူးအီးမေးလ်တွေဆိုရင်လည်းတိတ်ပြီးမယုံရဲဘူးပေါ့နော်အဲ့လိုမျိုးတွေဟိုဖြစ်နေတယ်ဆိုတော့ဟိုအဲ့ဓာရီကိုမနန်တီတယောက်အနေနဲ့ကောဘလိုမျိုးကင်တွယ်ဖြေရှင်းနေပါသလဲ
ရှင်အဲကျွန်မလည်းတူတူပါပဲဟိုအားပါလဲ Optus customer လည်းဖြစ်တယ်အခုကကြတော့ latitude bridge ပါတဲ့ခါမှာလည်း you know ကို credit card သုံးထားရဆိုတော့ကိုလည်းထိပြန်ပြီဆိုတော့ခါလေးကြဖုန်းလာလို့ရှင်အစ်လာအတူလာမရေပြရအဲ့လိုမျိုးဖြစ်နိုင်ပါတယ်အဲ့ခါကြလို့ရှင်ဘာလို့တင်လဲဆိုတော့ government အကြံပေးထားတာကတော့တကယ်လို့ကိုမသိတဲ့ဖုန်းနံပါတ်ဖြစ်စေကိုမသိတဲ့ email ကနေပြတော့မှဖုန်းခေါ်လာခဲ့ပြီးဖြစ်တော့မကင်ပါနဲ့ဟို email မှာ link တွေပါလာလို့ရှင်လဲအဲ့ link ကိုတော့မ click ပါနဲ့ဘလောက်ပဲ ATO လို့ပြောနေစေတကယ်လို့ကိုက tax office နဲ့ဘာမှအဆက်အသွယ်မရှိဘဲနဲ့အဲ့လိုမျိုး tax office ကနေ email တွေ text message တွေရလာခဲ့လို့ရှင်အဲ့ link တွေလဲတော့မ click ပါနဲ့တကယ်လို့မသေးချလို့ရှင်တို့ရဲ့ organization ကိုဟို ATO ဘောနော်အဲ့တော့ဖုန်းဆက်ပြတော့မှငါစီကို email ပို့လာအဲ့လိုမျိုးသေချအောင်မေးပြီးမှ click ပါလို့တို့အကြံပေးထားပါတယ်နောက်တစ်ခုကကြတော့ဟိုပါပါလေကိုယ့်ရဲ့ account တွေပေါ့နော် username နဲ့ password နဲ့ပြီး မဟုတ်ဘဲနဲ့ multi factor authentication သုံးဖို့ဆိုတော့တို့အကြံဉာဏ်ပေးထားပါတယ် multi factor authentication ဆိုတာကတော့ဘယ်လိုမျိုးလဲဆိုတော့ဟို account login လို့ရှင် password တစ်ခုထဲနဲ့မလုံလောက်တော့ပါဘူး password technical terms အနေနဲ့ပြောလို့ရှင် something you know something you have ပေါ့နော် different factor password မဟုတ်တဲ့တမျိုးပေါ့
ဟို
အကောင့်ကို login လုပ်လို့ရှင့်ဖုန်းထဲကို message တွေရောက်လာတယ်လေ
အဲ့
လိုမျိုးpassword ထည့်လိုက်ပြီးလို့ရှင့်အဲ့ message တွေကနံပါတ်ကိုရိုက်ထည့်ရတဲ့ဟာလိုမျိုးအဲ့လိုမျိုး true multi factor authentication ကိုလည်းဖွင့်ထားပါလို့ government ကအကြံပေးထားပါတယ်အဲ့လိုမျိုးဟို password တစ်ခုတည်းနဲ့မဟုတ်ပဲတခြားသင့်ခံ security နံပါတ်လေးထားလို့ရှင့်ပို့အဆင်ပြေပါနောက်တစ်ခုကကြတော့password ပေါ့နော် password ကကြတော့အခုပါရေ recommend လုပ်ထားလဲဆိုတော့password အနည်းဆုံး14 character ရှည်ရမှာပေါ့နော်။များသောအားဖြင့်လူတွေကမမေ့မှဆိုတော့အနည်းငယ်တုတ်လေးလောက်ထားလို့ရှင်အဲ့ဒါတွေကလွယ်လွယ်လေးနဲ့ hack လို့ရပါတယ်။အဲ့ government recommend ထားတာကတော့အနည်းဆုံး14 character လောက်ရှည်ရမှာပေါ့နော်။14 character ရှိတော့အရင်ရှည်သွားမလားမမှတ်မိနိုင်ဘူးလားဆိုလို့ရှင် password သုံးမဲ့အစား passphrase သုံးဖို့တို့ recommend ထားပါတယ်။ passphrase ဆိုတာဘာလဲဆိုတော့စာစုပေါ့နော်စာစု wordrandom word လေးခုတခါလဲစုပြီးတော့မှသုံးချင်းပေါ့နော်ဘယ်လိုပြောရမလဲဆိုတော့word လေးခုဆိုလို့ရှင် apple ပေါ့ melbourne evening and australia အဲ့ word လေးခုကို word လေးခုကို password တွဲပြီးသုံးလို့ရှင်အဲ့ password ကရှည်လဲရှည်မယ်မှတ်တယ်မယ် password ထပ်ပါလို့ရှင် passphrase ကပုံမှန်မီလွယ်မယ်ဆိုတော့ passphrase ကိုသုံးဖို့ recommend ထားတာရှိပါတယ်နောက်ထပ်ပြီးတော့မှကိုသုံးတဲ့ device မှာ antivirus တွေထည့်ထားဖို့နဲ့ပြီးတော့မှ phishing attempt တွေ link တွေကို antivirus ထည့်ထားလို့ရှင်သူဟို phishing attempt တွေ link တွေနည်းနည်းတော့သူကာကွယ်ပေးမယ်လို့လည်း recommend ထားပါတယ်နောက်ခုကကြတော့ကိုယ့်ရဲ့ account ကိုခဏခဏကြည့်ဖို့ပေါ့နော်တကယ်လို့ bank account ရှိရဆိုလို့ရှင်လည်းတပတ်နေတစ်ခါတစ်လနေတစ်ခါလောက် login လုပ်ပြီးတော့မှငါတုံးထားတဲ့ဟာတွေဟုတ်ရလားအဲ့လိုမျိုးတခြားဟိုပါလဲမတုံးထားဘဲနဲ့ပေါ်လာတဲ့အဲ activity တွေရှိလားဆိုတာ regular review လုပ်ဖို့လည်းအကြံပေးထားပါတယ
်ဟုတ်ကဲ့အဲ့တော့ဟိုကျမတို့တွေလုံးဝကိုပေါ်ဆမနေတင်ဘူးဆိုတဲ့သဘောပေါ့နော်ကျမတို့ဆိုရင်ဒီ password တွေပြောင်းဖို့တော်တော်လေးဟိုဘယ်လိုပြောမလဲလုတ်ခဲတယ်ပြီးတော့လုတ်ပြီဆိုရင်လည်းတိတ်မမမီတော့လေအဲ့ဒါပေးလိုက် password တွေပေးလိုက်ပြီဆိုရင်လည်းလွယ်လွယ်ကူကူဟာတွေပေါ့နော်အဲ့လိုမျိုးပေးလေးရှိတယ်ဆိုတော့အဲ့လိုမျိုးတွေမလုတ်သင့်ဘူးလို့ဆိုလိုတာပေါ့နော်ဟုတ်ကဲ့ပါအဲ့တော့အခုလိုမျိုးပေါ့နော်cyber လုံခြုံရေးဟိုကြွန့်ကျင်သူတူအနေနဲ့ပေါ့လေအခုလိုမျိုးမြန်မာဟိုတော်ရရှင်တွေတည်ရအောင်စိတ်ရှိလက်ရှိဖြေကြားပေးတဲ့အတွက်မှန်နန် tip အများကြီးကျေးဇူးတင်ပါတယ်ရှင်
အခုလိုပြောကြားဖို့ဖိတ်ကြားပေးတဲ့အတွက်ကျေးဇူးတင်ပါတယ်